မေရိကန်ပြည်ထောင်စုမှာပထမဆုံးအကြိမ်ကျင်းပဖို့ရှိတဲ့အမေရိကန်အာဆီယံထိပ်သီးအစည်းအဝေးကိုမြန်မာသမ္မတဦးသိန်းစိန်တက်ရောက်မှာမဟုတ်ဘဲသူကိုယ်စားဒုသမ္မတဦးညံ့ထွန်းတက်ရောက်မှာပါမကြာခင်တာဝန်ကနေအနားယူရတော့မယ့်သမ္မတဦးသိန်းစိန်အနေနဲ့ဒီထိပ်သီးအစည်းအဝေးပွဲကိုအခြားအာဆီယံခေါင်းဆောင်တွေနဲ့အတူတက်ရောက်မယ်လို့မူလကအစီအစဉ်ရှိထားပေမဲ့အကြောင်းအမျိုးမျိုးကြောင့်မအားလတ်တဲ့အတွက်သမ္မတဦးသိန်းစိန်တက်ရောက်နိုင်ခြင်းမရှိဘူးလို့သမ္မတရုံးကအတည်ပြုပြောပါတယ်ဒီထိပ်သီးအစည်းအဝေးကိုအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်နီလန်ဒ်စ်မှာဖေဖော်ဝါရီလ15ရက်ကနေ16ရက်နေ့အထိအမေရိကန်သမ္မတဘရက်အိုဘားမားကတာဝန်ယူဦးဆောင်ကျင်းပမှာဖြစ်ပါတယ်။ဒီထိပ်သီးညီလာခံအတွင်းစီးပွားရေး၊လုပ်ငန်းတင်များစတင်ထူထောင်ရေး၊ကုန်သွယ်ရေး၊ရင်းနှီးမြှုပ်နှံမှု၊ဥရုယာတီပြောင်းလဲမှုဆိုင်ရာကိစ္စရပ်တွေ၊အကြမ်းဖက်မှုတိုက်ဖျက်ရေး၊လူမောင်ခိုကူးမှုတိုက်ဖျက်ရေး၊တောင်တရုတ်ပြည်နယ်ပြင်အတွင်းနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စအပါအဝင်ဒေသန္တရလုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးသားကြမှာဖြစ်တယ်လို့သမ္မတအင်ဂျီရောအရာရှိတွေကပြောကြားပါရယ်သမ္မတဥပမာလက်ထက်မှာတော့ Asia Pivot ဆိုပြီးအာရှကိုအလေးပေးတဲ့နိုင်ငံကြီးမူဝါဒကျင့်သုံးခဲ့ပြီးအာဆီယံနိုင်ငံတွေနဲ့ဆက်ဆံရေးအထူးပြုပြခဲ့တယ်လို့အာဆီယံဟာအမေရိကန်ပြည်ထောင်စုရဲ့စရုပ်သားမြောက်အကြီးဆုံးကုန်သွယ်ဘက်ဒေသကြီးလည်းဖြစ်ပါရယ်ခင်ဗျာ